မကွေးတိုင်းပေါ့မြို့နယ်တောင်ပိုင်းကင်းမရွာမိလောင်မှုမှာစစ်ကောင်စီနဲ့ဒေသခံ PDF တွေကြားအပြန်အလှန်ဆွဆွဲနေပြီးမိလောင်မှုကြောင့်နေရင်တွင်ကကျန်းမာရေးမကောင်းတဲ့တတိယဝန်အူနေရင်ထဲမှာမိလောင်ပြီးတည်ဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။လက်ရှိတော့အရိဒေသအနီးမှာအခြေအနေတင်းမာဆဲရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုကိုသားညွန်ကပြောပြပါမယ်
။မနေ့ဇွန်လ15ရက်နေ့ကမကွေးတိုင်းပခုတ်ခူခရိုင်ပေါ့မြို့နယ်တောင်ပိုင်းကကင်းမရွာအနီးမှာဒေသခံ PDF တပ်တွေနဲ့စစ်ကောင်စီတပ်တွေနှစ်ဖက်အပြန်အလှန်ပစ်ခတ်တာတွေဖြစ်ပြီးတဲ့နောက်ပိုင်းကင်းမရွာမိလောင်ခဲ့တာဖြစ်ပါတယ်။နေနေမှာမပြေးနိုင်တဲ့တကြီးရုံနှစ်ဦးမိလောင်ပြီးတော့တည်ဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မိလောင်မှုဟာစစ်တပ်ဘက်ကရှို့မိကြောင်ဖြစ်တဲ့ဆိုပြီးတော့ပေါ့ PDF အဖွဲ့ဝင်တူက VOE ကိုပြောပါတယ
်။မိလို့ရှို့ရတာပုံရင်းကြောင်ဒီမိရှို့တယ်တကြီးရုံဟိုဒီလိုစီးလို့ရှိရင်တချို့ဟိုဘိုးဘွားတွေပေါ့ဘိုးဘွားတွေအိမ်ထဲမှာစားကြတောက်ကြရင်းနဲ့ထထကြတာအဲ့မိရှို့တဲ့ကဘိုးဘွားတွေပါကောင်းတယ်ကြာ။ဘိုးဘွားနဲ့ကတော့အဲ့မိရှို့တဲ့ကမှပါသွားတယ်အယိုးပဲပြန်တွေ့ရပါတော့။သူတို့ကတကြီးရုံဟိုဒီလေးမပြေးနိုင်မလွားနိုင်ဘူး။မပြေးနိုင်မလွားနိုင်တော့ဟိုဘယ်လိုပြောမလဲဟိုမလန်းမလျှောက်နိုင်တော့ဘူးမလျှောက်နိုင်တော့အဲ့ဒါသားသမီးတွေကသူတို့အဖိုးအဖွားတွေကိုစားကြတောက်ကြအပြည့်နဲ့အိမ်မှာတကားပြုတ်ပြီးချက်ရခဲ့ပြီလားလေ
ကင်မရွာဟာအိမ်တော်စု300နီးပါးရှိပြီးတော့ကျေးရွာရဲ့၃ပုံ၂ပုံကျော်မိရဲပါသွားတာဖြစ်ပါတယ်စစ်ကောက်စီဘက်ကတော့ဒီလုံချုံရေးအဖွဲ့ဝင်တွေဟာကျေးရွာအတွင်းကိုဝင်ရောက်ခြင်းမရှိဘဲနဲ့ကျေးရွာထက်ကနေဆောင်ဆိုင်နေချိန်မှာရွာတွေကနေမိခိုးလုံးတွေထွက်လာတာမြင်ရပြီးတော့လက်နက်ကင်တွေကကြေးရွာတွေကကြက်ခိုင်ပတီဝင်အိမ်တိန်ကိုမိရှွေရွာကနေလေတိုက်ခိုက်တာကြောင့်တခြားအိမ်တွေကိုပါကူးဆက်လောင်ကျွမ်းသွားတာဖြစ်တယ်လို့သတင်းထုတ်ပြန်ပါတယ်။စစ်ကောင်စီကထုတ်ပြန်တဲ့မြန်မာ့ရုံဝင်တန်ကြားသတင်းမှာလည်းမိလောင်မှုကိုအသေးစိတ်စစ်ဆေးမှုပြုလုပ်ရမှာတော့သူတို့ခေါ်အကြမ်းဖက်အဖွဲ့ဝင်40လောက်ကအခြေခံပညာထက်တန်းကျောင်းမြင့်တဲ့ချင်းဆိုင်ကဥကျော်ထေးရဲ့နေအိမ်ကိုမိုးလွယ်နှစ်နာရီ40ခန့်မှာစတင်မိရှွေဖျက်ဆီးတဲ့အတွက်အခြားနေအိမ်တွေကိုပါကူးဆက်ပြီးတော့ကြေးရွာရဲ့အင်ဂျီပေါင်း225လုံးနဲ့အင်ဂျီ100ခန့်ပျက်စီးမိလောင်ခဲ့တယ်လို့ကြေညာပါတယ်။လူအသေးပြောက်တဲ့ရင်ကိုတော့မပြောပါဘူး။ဒီဖြစ်စဉ်နဲ့ပတ်သက်လို့မိရှို့ဖြစ်စည်းသူတွေကိုဖမ်းဆီးအရေးယူဖို့ဆက်လက်ဆောင်ရွက်နေတယ်လို့လည်းစစ်ကောင်စီကကြေညာပါရယ်။ကြေရသားတွေကတော့စစ်ကောင်စီတပ်တွေနေအိမ်ကိုမိရှို့တဲ့တပ်ပုံအထောက်အထားတွေအပြင်မျက်မြင်တွေ့ရှိသူတွေပါရှိတယ်လို့ပြောပါရယ်။ဒါအပြင်စကိုင်းတိုင်းမင်းကင်းမြို့နယ်မှာဆိုရင်လည်းမနေ့ဂျွန်လ15ရက်နေ့မှာစစ်ကောင်စီတပ်တွေနဲ့မင်းကင်း PDF တို့တိုက်ပွဲဖြစ်ခဲ့ပါသေးတယ်။တိုက်ပွဲဖြစ်ပွားပြီးတော့နောက်တစ်ရက်ဒီကနေ့ဂျွန်လ16ရက်နေ့မှာတိုက်ပွဲဖြစ်ခဲ့တဲ့အနီးကပင်တင်းနဲ့ဖက်ခတ်ကြေးရွာကဒေသခံတွေကိုစစ်ကောင်စီတပ်တွေကမောင်းထုတ်ပြီးကြေးရွာကိုမိရှို့မယ်လို့ချင်းချောက်တာတွေရှိတဲ့အကြောင်းဒီမင်းကင်းဒေသခံတူကခုလိုပြောပါတယ
်။ဟိုဟာရှိမယ်ကိုပင်တင်းရှိမယ်ဖက်ခတ်ရှိမယ်ရွာလာပြီးမှပြည်သူလူထုတွေအကုန်လုံးမှအိမ်တွေကနေမှမနေဖို့ပြောပြီးမှဒီ PDF တွေတခုလုံရင်ရွာကိုမိရှို့မယ်စပြောတယ်။အဲ့ဒါပြီးတော့ဟိုပင်သူတို့နဲ့ဟိုဒီဖြစ်တဲ့နေရာတိုက်ပွဲဖြစ်တဲ့နေရာနားမှာဖက်ခတ်ရွာကိုသွားတယ်။အဲ့ဖက်ခတ်ရွာမှာရှိတဲ့ဒီအိမ်တွေထဲမှာရှိတဲ့ပစ္စည်းတွေဒီစေဝါတွေအကုန်လုံးအစားအသောက်တွေအကုန်လုံးရိုက်နေဖြစ်စီပြီးအကုန်လုံးယူပြီးမှအခုသူတို့အစင်းသူတို့ PDF တစ်ဖွဲ့ရှိတယ်လို့သူတို့ယူဆရတဲ့နေရာချွာတွေက3ရွာဆိုတဲ့ရွာအခုရောက်ပြီးရောက်နေတယ်အခုရွာတွေရွာသားရေအကုန်လုံးရှိရွာလုံးကျွတ်နေပါပါပဲအကုန်လုံးရှောင်းလိမ့်နေရတယ်ကို
စကိုင်းတိုင်းရွှေဘုခရိုင်မြောင်မြို့နယ်ကကြေးရွာမှာလဲစစ်ကောင်စီတပ်တွေဟာကြေးရွာတွေမှာဝင်ရောက်ရှာဖွေမှုတွေလုပ်နေပါတယ်မန္တလေးတိုင်းမြညာမြို့နယ်တိတ်မွေးတဲ့အင်ဂျီ2000နီးပါးရှိတဲ့ကွန်းဆိုင်ရွာမှာလဲဂျွန်လာဆယ်လီယန်နီကစစ်ကောင်စီနဲ့နှီးဆက်တဲ့ကြေးရွာအုပ်ချုပ်ရေးမှူးဒါနဲ့ထိုးခါပြီးတော့စစ်ကောင်စီတပ်တွေကကြေးရွာသူကြေးရွာသား50ကျော်ကိုဖမ်းထားပါတယ်။တချို့ကြေးရွာသားတွေကတော့ရွာမှာမနေရဲဘဲနဲ့ထွက်ပြေးတင်းရှောင်နေရတယ်လို့ဒေသခံတူကပြောပါတယ်။စစ်ကောင်စီကဖမ်းဆီးခံထားသူကြေးရွာသူကြေးရွာသား50ကျော်ဟာဒီကနေ့ရှိပြန်မလွတ်လာသေးဘဲနဲ့ဒါနဲ့ထိုးခါတဲ့အုပ်ချုပ်ရေးမှူးဟာတည်ဆုံးခြင်းမရှိဘဲမန္တလေးမှာကုသနေတယ်လို့ကြေးရွာသားတွေကပြောပါတယ်ခင်ဗျာ။
ကင်မရွာမှာဖြစ်ဖြစ်ခဲ့တဲ့အခြေအနေနဲ့တခြားအခြေအနေတွေပေါ်ပြောဆိုချက်တွေတရင်တွေရန်ကုန်ကလာတဲ့တရင်ကိုသားညုံပြပြသွားတာပါ